မြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်အတွင်းမှာပြိပက္ခချောင်ထွက်ပြေးလာတဲ့ဒုက္ခသည်၄သိန်းနီးပါးရှိပြီလို့ကုလသမဂ္ဂကခန့်မှန်းထားပြီးဒီဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေပေးနိုင်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကူညီရေးအဖွဲ့အစည်းတွေကအပြင်းထန်ကြိုးစားနေကြပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ Writer သတင်းဌာနကရိုက်ကူးပေးပို့တဲ့သတင်းလွှာတွေကိုကိုသားညိုကစူးစီးပြောပြပေးပါမယ်ရှင်။
ထပ်ပြေးလာတဲ့ဒုက္ခသည်ရေအတွက်အစမတန်များပြားလာတာနဲ့အတူပဲအကူအညီတွေပေးဖို့ရမငွေလိုအပ်ချက်တွေကြီးမားလာတယ်လို့ကုလသမဂ္ဂကြီးတန်းတာဝန်ရှိသူတူကပြောလိုက်ပါတယ်။ဩဂတ်စ်လ25ရက်နေ့ကဆွေးအောက်ကျန်းဖက်သမားတွေမော်တော်ခရိုင်အတွင်းကမြန်မာလူမျိုးရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒေသတွင်းမှာမြန်မာစစ်တပ်ကစစ်ဆင်ရေးပြုလုပ်နေရမှာမနေ့ကအထိတော့ဒုက္ခသည်3,900ထက်မနည်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုနေဆက်ဖြတ်ကျော်ပြီးတော့ထပ်ပြေးခဲ့ကြရတယ်။အခုဆိုရင်တော့4သိန်းနီးပါးအထိရှိလာပြီလို့ကုလသမဂ္ဂကခန့်မှန်းထားတာပါ။ဒီလူတွေအတွက်ရေးပေါ်ကူညီတွေပေးနိုင်ဖို့ကိစ္စဟာအရေးတကအရေးကြီးဆုံးဖြစ်နေတယ်လို့အဲဒီကိုရောက်နေတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့လုံငန်းရများဆိုင်ရာလက်ထောက်မဟာမင်းကြီး George William ကပြောပါတယ
် We have an emergency within an emergency. So to put it in one word, we all have to ramp up our response massively.
ဒီကအရေးကြီးဆုံးအခြေအနေကိုရောက်နေတာပါ။အခုမြင်နေရတဲ့ကလင်းငယ်ထောင်ချီတဲ့အတွက်မိခင်တွေအတွက်အသက်ရှင်ဖို့မဖြစ်မနေလိုအပ်တဲ့အစားအသောက်နေရာထိုင်ခင်းစသဖြင့်အထောက်ပံ့တွေပေးနိုင်မှုအကူအညီလုပ်ငန်းတွေကိုကြီးကြီးမားမားအရှိန်မြင့်လှုပ်ဆောင်ပေးသွားမှာပါ
ဒုက္ခသည်တွေကိုအရေးပေါ်အကူအညီပေးဖို့အတွက်နိုင်ငံတကာရွှေ့ပြောင်းဒုက္ခသည်များဆိုင်ရာအဖွဲ့အစည်း IOM နောက်ကလေးသင်ငယ်များရမုံငွေအဖွဲ့ UNICEF ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OACHR စတဲ့ဒီကုလသမဂ္ဂအေဂျင်စီတွေပြင်နိုင်ငံတကာအစိုးရတွေနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလည်းကြိုးပမ်းနေကြပါတယ်အင်ဒိုနီးရှားနိုင်ငံကလည်းဒုက္ခသည်တွေအတွက်ထောက်ပံ့ပစ္စည်းတန်ချိန်34ဒံပါတဲ့အကူအညီတွေကိုလေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆေးလွတ်လိုက်ပါတယ်။ဒုက္ခသည်တွေအတွက်ဆန်းအစာကြောက်ယာယီဖြင့်တဲမိသားစုသုံးပစ္စည်းတွေနဲ့အဝတ်ထည်တွေစတဲ့ဒီလူသားချင်းစာနာမှုအကူအညီတွေကိုလေရင်လေးစီးနဲ့ဒီကနေ့ပဲပေးပို့လိုက်ပြီလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒီကပြောပါတယ်
။ဆာမူဂျာပန်တရီမာကာဆီယန်ဆော့ဖ်ဇာဇာညာကဘဒပမ်ပရင်တာဘင်္ဂလားဒေ့ရှ်ကဘဒပမ်ပရင်တာမြန်မာယန်လာမွန်ဘရီကန်access
လူသားချင်းစာနာတဲ့အထောက်အပံ့တွေပေးနိုင်မှုခွင့်ပြုတဲ့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကိုကျေးဇူးအများကြီးတင်ပါတယ်။လေရင်ခွင်းကနေမိုင်းတရားကျော်ဝေးတဲ့နေရာတွေကိုဒီအကူအညီတွေရောက်သွားလိမ့်မယ်လို့မျှော်လင့်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေစီအကူအညီတွေကိုလေရင်ခွင်းကနေထရက်ကားတွေနဲ့ပို့ဆောင်ရမှာပါ
။အခုလိုမျိုးဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်ပြေးလာရတဲ့အချိန်ကြီးရဒါဟာရိုင်ဂျာတွေကိုလူမျိုးတုံးတတ်ဖြတ်တယ်ဆိုတဲ့အခြေအနေအထိရောက်နေပုံရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယီအယ်ဟူစိန်ကတနေ့ကလူခွင့်ကောင်စီအဖွဲ့အမေကွန်မှာပြောသွားပါတယ်မြန်မာစစ်အုပ်ဘက်ကတော့ဒီဆွဆွဲချက်တွေဟာအချက်လက်ခိုင်လုံမှုမရှိတာကြောင့်ဆိုပြီးတော့ဒီလိုမျိုးတုံ့နှုံးပြောဆိုတဲ့အပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ပါတယ်ခင်ဗျာ